ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်စင်သေးပြည်မြို့စလင်ကြီးပါကအသက်80ဝန်းကျင်အရွယ်ဦးမမောက်ဒီစီဟာဒီနေ့မနက်ပိုင်းကရွာမှာရှိတဲ့ပစွန်ကမ္ဘာ၅ချာနေစဉ်ပြက်ကတ်ခံရလို့တည်ဆုံသွားတာပါ။ရွာနာကတောင်ပေါ်မှာတက်ဆွဲထားတဲ့တက်ကပစ်တာလို့ရွာသားတွေနဲ့ဆွေမျိုးတွေကပြောပါတယ်။ဖြစ်စဉ်နဲ့ပတ်သက်လို့အမည်မဖော်လို့တဲ့စင်သေးပြည်မြို့စလင်ရွာသားတို့ကအခုလိုပြောပြပါတယ်။
ကျွန်တော်တို့ကမွတ်စလင်တွေရောဦးစီဒီဆိုတာအပြည့်အမဲ့ဆုံးတာမပါ။သူငါချဖို့တော်ရပါ။သူဆွေမှာပါလေ။အဲဆွေမှာငါချဖို့တော်လို့မှသူတို့စာတမ်းပြည့်ပြည့်လို့တော်ရပါ။ဘူဝလာနာကပူစီတွေထံပေါ်မှာပဲနေတယ်။ကျွန်တော်တို့ကနားခိုင်းပြီးတော့ထံပေါ်ပဲရှိတယ်။သူတို့ထံပေါ်တောင်းပဲရှိတယ်။သူတို့ငါချတော့ငါတကယ်သူတို့ပဲရှိတယ်။ပါပြီးတော့သူကဂေါ်မှကြားဝါတော့သူကဘုံပါလေ
။တက်မတော်ကကြည်ပါအနေကကလရက်တောင်ပေါ်မှာတက်ဆွေထားတာဖြစ်ပြီးအရှိမရွေးဖန်းစစ်ခံရနိုင်တယ်ဆိုပြီးတော့သူ့အမြင်ကိုဖော်ပြခွင့်မပြုပါဘူး။စင်သေးပြင်းကြီးဝါနဲ့အနီးတစ်ဝိုက်ဒေသမှာတက်မတော်နဲ့အေအေအဖွဲ့တို့စီးရီးပြင်းထန်နေတာဖြစ်ပြီးတက်မတော်ကစင်သေးပြင်းကြီးဝါအနီးကတောင်ပေါ်မှာလွန်ခဲ့တဲ့လအနေငယ်ခန်းကပင်အခိုင်မာတက်ဆွဲထားတာလို့ဒေသခံတွေကပြောပါတယ်စီးရီးအခြေအနေတွေကြောင့်ကြီးဝါသားတွေဟာအပြင်ကို၅ချဟင်းခုထွက်ရင်တက်မတော်ကအသီးပေးခွင်တောင်းပြီးမှသွားရတာပါဒီနေ့မနက်ကလည်းတက်မတော်ကအသီးပေးအကြောင်းကြားပြီးမှ၅ချသွားတာဖြစ်ပေမဲ့ပြစ်ခတ်ခံရတာလို့ဆိုပါတယ်ပြစ်ခတ်မှုဖြစ်တဲ့နေရာမှာအခြားလူကြီးတချို့နဲ့ကလေးငယ်အချို့ပါရှိနေတယ်လို့ပြောကြပါတယ်သေဆုံးပြီးနောက်တက်မတော်ဘုတ်ကြီးတို့ကမိသားစုတွေကိုလာရောက်တောင်းပန်ပြီးငွေကြေးတသိန်းထောက်ပံ့ပေးရသွားတယ်လို့နောက်ထပ်အမည်မဖော်လို့တဲ့တည်ဆုံသူရဲ့ဆွေမျိုးတို့ကပြောပါတယ်
။ဘိုးကြီးကလာပြီးတော့ဟုတ်တယ်ကျွန်တော်လူတွေရော5မီလူတွေဆုံးရတယ်။ခမရတော့လွားကလူတွေကပြန်လို့ဆက်တမပူဝဲကျွန်တော်တို့ကသူမိသားစုကိုကျွန်တော်အဆံပြေလို့ပြင်မယ်လို့ပြောရပါတယ်။အဲဆိုလို့စားနေတဲ့အဆံပြေလို့ပြင်မယ်လို့ရှိမှာပါ။အဲသူကလူပြောပြီးတော့တဲဆောင်တဆင်းပေးပါတယ်။ဘူဝန်ကန်တော့ဟုတ်တယ်ကျွန်တော်ပတ်တမန်ကြီးလို့ပြောတာပါဝန်ကန်တော့ဘူဝန်ကန်ရဲ့
သူ့ရဲ့လုံကြုံရဲ့အရှိအနေအရသူ့အမြင်ကိုဖော်ပြခင်မပြုတ်ပါဘူးတက်မတော်ဘူကြီးတို့ကမိသားစုကိုလာရောက်တတ်မှန်နေဆိုတဲ့သတင်းနဲ့ပတ်သက်လို့ RFP ကကြည်ဝသားတွေနဲ့ဒေသခံလူကြီး၄ဦးခန့်ကိုမေးမြန်းခဲ့ရမှာသူတို့ကလည်းဟုတ်မှန်ကြပြောဆိုကြပါတယ်ဒါပေမဲ့အနောက်ပိုင်းစစ်တပ်နာကျတိုင်းဦးစီဘုံမွန်ကြီးဝင်းစိုးဦးကသူတို့လက်ရှိနဲ့တည်ဆုံတာမဟုတ်ဘူးလို့ညင်းဆိုပါတယ
်ကျွန်တော်တို့ကြားတာကတော့ဟုတ်လားတက်နဲ့ဆက်ဆက်နေတဲ့ဘာညာဆိုပြီးတော့မှအဲ့လိုဟုတ်လားသတင်းရပြီးတော့မှအေအေကနေပြီးတော့မှဟုတ်လားဒါပြစ်သွားတယ်ဆိုပြီးတော့မှကျွန်တော်တို့ကြားတယ်အများတန်းအေရီးယားဟုတ်လားလှုပ်ရှားပြီးတော့မှနော်ဒီလိုပဲမတင်ကားတဲ့လူတွေကိုဟုတ်လားနောက်ကနေပြီးတော့မှစောင့်ကြည့်တဲ့စနစ်မျိုးလုပ်ပြီးတော့မှအခြေအနေပေးတယ်ဆိုလို့ရှိရင်ဒီလိုလုံကြံတက်ပြတဲ့ဖြစ်စဉ်တွေအများကြီးပဲဒါကြောင့်မလို့အဲ့ဒီမနေ့တုန်းကဖြစ်သွားတဲ့ဖြစ်စဉ်ကလည်းကျွန်တော်သိရတော့ကတော့အေအေရဲ့ဟုတ်လားစနိုက်ပါမိသွားတယ်ဆိုပြီးတော့ကျွန်တော်အဲ့လိုပဲကြားတယ
်တရရဲ့ဆွဆွချက်နဲ့ပတ်သက်လို့ရခိုင်တပ်တော်အေအေရဲ့ပြောခွင့်ရသူခိုင်သူခါကို RFP ကဒီနေ့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားခြင်းမရှိပါဘူးဒီနေ့မနက်ကရွာသားတည်ဆုံတဲ့အပေါ်တက်မတော်ပူကြီးတို့ကမိသားစုကိုလာရောက်တောင်းမနာတည်င်းကိုအပြေမထုတ်ဖို့ပြောဆိုတာငွေတသိန်းကျပ်ပေးရသွားတာစားတဲ့အချက်တွေနဲ့ပတ်သက်လို့ဘုံမှုကြီးဝင်းစိုးဦးကို RFP ကဆက်လက်မေးမြန်းခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဘုံမှုကြီးဝင်းစိုးဦးက
အော်အဲ့ဒါကတော့ကျွန်တော်ထင်တယ်လေမဟုတ်တော့ဘူးဗျ။ကလားတွေကကျွန်တော်တို့နဲ့ပဲအမြဲတမ်းဆက်ဆက်ပြီးတော့မှဟုတ်လား။သူတို့လိုတဲ့ဟာတွေပဲလုပ်ပေးတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကသွားပြီးတော့မှလူမျိုးအရာကူညီပေးတယ်လို့ပဲကျွန်တော်ထင်တယ်ဗျ
။စနေနဲ့ပြက်ခတ်ခင်ရလို့တည်ဆုံသွားတဲ့ဦးမမတီစီကိုဒီနေ့မှပဲရွာမှာတကြိုခဲ့ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ31ရက်နေ့ကလည်းစင်သေးပြင်းကြီးပါတွေကိုလက်နဲ့ကြည့်ကြရပောက်ွက်လို့နေအိမ်အချို့မီးလောင်ခဲ့ပါတယ်။အဲ့ဒီအနီးနာကထိတူပမွတ်စလင်ကြီးပါမှာလဲအလားတူလက်နဲ့ကြည့်ကြရပောက်ွက်တာကြောင့်အမျိုးသမီးတချို့တန်ရာရခဲ့ပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲကာလအတွင်းအရသာအများပြားထိခိုက်သေးဆုံးနေတာပါ။တက်မတော်ပြောခွင့်ရသူတွေကတော့အရသာတွေထိခိုက်မှုမရှိရအောင်စစ်စည်းကမ်းဥပဒေကိုတိတိကျကျလိုက်နာကျင့်သုံးနေတယ်လို့သတင်းမီဒီယာတွေကပြောဆိုထားပါတယ်။ဘူးတိတော်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်သားရွှေကတော့ဘယ်အဖွဲ့ဝေးဖြစ်ဖြစ်ညွှန်ကြားချက်တွေကိုတိတိကျကျလိုက်နာဖို့လိုအပ်တယ်လို့ပြောပါတယ်။
ဘသူဘက်ကပိုက်တယ်ဘလို့ဖြစ်တယ်ဆိုတော့ဒီတက်ခင်ကာယကင်းရှင်တွေကတော့သိမှာပေါ့နော်ဒါပေမဲ့ဒီမလွန်လိုက်ပြင်းတဲ့ဒီလိုဖြစ်တော့တာကတော့မကောင်းဘူးပေါ့နော်တိတိကျကျညွှန်ကြားတာအင်တန်လိုက်နာဖို့တော့လိုတာပေါ့နော်ဒီမလိုက်နာတာလိုက်နာတာတော့သူတို့အပိုင်းပေါ့ဟောကျွန်တော်တို့ကတော့ဒီညွှန်ကြားတဲ့အတိုင်းမှန်မှန်ကန်ကန်ဖြစ်စီရှင်ပ
ါရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကနေဒီနေ့ထိတိုက်ပွဲကာလအတွင်းအရက်သားတည်ဆုံမှု90ကျော်ထိခိုက်ဒဏ်ရာမှု120ကျော်ထိရှိနေပြီလို့အရက်ဘက်အဖွဲ့တွေကပြောပါတယ်နှစ်ဖက်တိုက်ပွဲတွေဟာဒီနေ့ထိပြင်းထန်နေစေဖြစ်ပြီးစစ်ပေးသိမ်းအရသာဥယျာဉ်ဟာလည်း6000ကျော်ရှိနေပြီလို့အရက်ဘက်အဖွဲ့တွေကပြောကြပါရခင်ဗျာ